နယ်မြေပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အရင်းပွားနေတဲ့ကိစ္စတွေဟာမနက်ဖြန်မြန်မာနိုင်ငံမှာစတင်ကျင်းပတော့မယ့်အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲမှာထက်သွင်းပြောဆိုမှာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါရတယ်။အရင်းပွားမှုတွေနဲ့ပတ်သက်လို့လုံထုံးလုံးနည်းတစ်ခုကိုအမြန်ဆုံးရေးဆွဲသွားနိုင်မှုဦးစားပေးဆွေးနွေးမှာဖြစ်တယ်လို့လည်းအာဆီယံအသင်းရဲ့တွင်းရေးမှူးချုပ်လီယွန်မင်းကပြောဆိုခဲ့တာပါ။အာဆီယံအနေနဲ့ဒေသတွင်းမှာဩစာကြီးမားတဲ့တရုတ်နိုင်ငံနဲ့ရင်ဆိုင်ရာမှာအကဲဆတ်မှုတွေလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းရည်မှန်းထားတဲ့အတိုင်းအစီအစဉ်တွေကိုအကောင့်အထည်ပေါ်သွားနိုင်လိမ့်မယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းလည်းသူကပြောဆိုသွားပါတယ်။
We are quite confident that by 2015, by December 2015,
2015ခုနှစ်မှာအာဆီယံအတိုင်းဝန်တစ်ခုတည်ဆောက်ဖို့စီးပွားရေးဝန်ကျင်တစ်ခုဖန်တီးဖို့လိုအပ်တဲ့အခြေခံတွေအားလုံးပြည့်စုံနေပြီဖြစ်တာကြောင့်အစီအစဉ်အတိုင်းအကောင့်ထည်ဖော်နေမှာဖြစ်တဲ့အကြောင်းအတွင်းမှုချုပ်ကပြောဆိုသွားတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးဩစာအချိန်ဝိုင်းနဲ့မကင်းဘူးလို့ယူဆနေကြတဲ့မြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်နေချင်းပါမဲ့အာဆီယံညီလာခံအတွင်းတရုတ်နိုင်ငံနဲ့ထိတဲ့ရင်ဆိုင်ရမယ့်ကိစ္စတွေကိုကြည်ကြည်ပြင်းပြင်းဆွေးနွေးနိုင်မှာမလားဆိုတာကိုတော့တန်ညာရှိနေကြပါတယ်။ဒီသတင်းပတ်သက်တရုတ်နိုင်ငံကကမ်းလွန်ရေးနဲ့တူဖော်ရေးလုပ်ငန်းတွေကိုတိုးချဲ့လုပ်ကိုင်လာရကဗီယက်နမ်နိုင်ငံနဲ့ထိတဲ့ရင်ဆိုင်မှုတွေဖိလစ်ပိုင်နိုင်ငံကတရုတ်ငါးဖမ်းသင်္ဘောသားတွေကိုဖမ်းဆီးခဲ့တာတွေကြောင့်လည်းတင်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။